မြန်မာရှေးဟောင်းဖျားပထိုးစီရီတွေရှိရာပကံဒေသကိုကုလသမဂ္ဂယူနက်စကိုအဖွဲ့ရဲ့ကမ္ဘာအမွေအနှစ်စည်းရုံးဝင်ဒေသအဖြစ်သတ်မှတ်လိုက်ရင်မြန်မာနိုင်ငံအတွက်အကျိုးကျေးဇူးပိုရှိလာမှာဖြစ်ပေမဲ့ထိမ့်သိမ့်ဆင်ခြင်စရာတွေရှိနေသေးတယ်လို့မြန်မာပညာရှင်တဦးကသတိပေးလိုက်ပါတယ်။ရှေးဟောင်းမြို့တော်ပကံကိုဒီရက်ပိုင်းအတွင်းကမ္ဘာအမွေအနှစ်စည်းရုံးဝင်အဖြစ်ကြေညာဖို့ရှိချိန်မှာအခုလိုပြောလိုက်တာဖြစ်ပါတယ်။ကိုညာဝင်းရောင်ကဆက်ပြီးတော့ပြောပြမှာပါရှင်
။ပကံမြို့ဒေသကိုကမ္ဘာရှေးဟောင်းအမွေအနှစ်ဒေသအဖြစ်UNESCO ကဒီရက်ပိုင်းအတွင်းအသိအမှတ်ပြုဖို့ရှိတယ်လို့နိုင်ငံတကာသတင်းတွေမှာဖော်ပြပါတယ်။အဇာဘိုင်ဂျန်နိုင်ငံမှာလုပ်နေတဲ့ UNESCO ကမ္ဘာအမွေအနှစ်ကော်မတီအစည်းအဝေးမှာနိုင်ငံတကာအထူးအမတ်အဆောက်အအုံနဲ့နေရာဒေသများကောင်စီ ICOMOS အဖွဲ့ကပုဂံဒေသကိုထောက်ခံချက်ပေးတာကြောင့်ဒီရက်ပိုင်းအတွင်းကမ္ဘာအမွေအနှစ်စည်ရင်းဝင်ဒေသဖြစ်လာဖို့ရှိနေတယ်လို့ဆိုပါတယ်။ UNESCO ရဲ့စည်ရင်းဝင်ဒေသဖြစ်ဖို့အခြေခံ6ချက်ရှိဖို့လိုတယ်လို့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်မြမရေးရာဌာနအငိမ့်စားကတိကဥက္ကမောင်စောကအခုလိုရှင်းပြပါလေ
ရှင်းဟောင်းသူလူတွေရဲ့ဖန်တီးထားတဲ့အလူပညာတရားကတကယ်ကိုကောင်းမွန်တဲ့အလူပညာတရားဖြစ်ရမယ်အဲ့တော့ဒုတိယချက်ကတချင်းတစ်ခါတော့ကအဲ့ဒီနေရာမှာလူသားတွေရဲ့ရည်ကြည်မှုတွေထွန်းကားခဲ့တယ်အဆောက်အဦတွေဘာတွေပေါ်လာတယ်အဲ့ဒီအဆောက်အဦတွေကအခုတည်းမပြတ်မစည်းသေးပဲကျန်နေတယ်တတိယချက်အဆောက်အဦပုံစံကလည်းတကယ်ကိုကမ္ဘာမှာစံစံနမူနာကျတော့တဲ့အဆောက်အဦပုံစံမျိုးဖြစ်ရမယ်။ဥပမာဆိုရင်အိန္ဒိယတတ်မဟာလိုဟာမျိုးနောက်တစ်ခုကအဲ့ဒီဒေသမှာရှိခဲ့တဲ့လူတွေရဲ့ထုံတန်းစင်နာဘာညာအဲ့ဒါတွေကိုဒီဒီကျန်ခဲ့တဲ့အဆောက်အဦတွေနဲ့မကြည့်ရတဲ့ကိုသဘောပေါက်သွားတဲ့နေရှိနေရှိရမယ်။နောက်တစ်ခါအဲ့ဒီဒေသမှာပဲရှိခဲ့တဲ့လူတွေကမျိုးဘလို့သုံးချရည်ရည်ဘလို့သုံးချရည်အဲ့ဒါတွေကိုဒီကြံရတဲ့အဆောက်အဦတွေမှာပြထားနေတဲ့အနေအထားအဲ့ဒါမျိုးရှိရမယ်။နောက်ပြီးတော့အဲ့ဒီနေရာမှာနေခဲ့တဲ့လူတွေရဲ့ယုံကြည်မှုကိုးကွယ်မှုရည်ကြည်မှုတွေကိုဒီအဆောက်အဦတွေကပြနိုင်တဲ့အခြေအနေရှိရမယ်။အကြအဖြစ်အကြ6ချက်နဲ့ညီရတယ
်။ပုဂံဒေသကိုကမ္ဘာအမွေအနှစ်စည်းရုံးနဲ့ထည့်သွင်းပေးဖို့မြန်မာစစ်အစိုးရလက်ထက်1996ခုနှစ်မှာရှောက်ထားခဲ့တာပါ။ဒါပေမဲ့စစ်အစိုးရကပုဂံမှာမျှော်စင်ကြီးတွေတည်ဆောက်တာဖျားစီတီတွေကိုထိတင်တာမျိုးရွှေသင်္ကန်းကတ်တာမျိုးတွေလုပ်ခဲ့တာကြောင့်မူရင်းပကံလက်ရာကိုထိခိုက်စေမယ်ဆိုပြီးရှေအောင်သူတေသနာပညာရှင်တွေကကန့်ကွက်ခဲ့ကြပါတယ်။အကယ်၍ပကံဒေသကိုကမ္ဘာအမွေအနှစ်စည်းရင်းတဲ့ထည့်သွင်းလိုက်ရင်မြန်မာနိုင်ငံအတွက်အကျိုးပိုရှိလာမှာဖြစ်တယ်လို့သတိထားဆင်ញင်စရာတွေလည်းရှိနေတယ်လို့ကတိကဥက္ကမောင်စိုးကပြောပါတယ
်။ပကံကိုအဲ့လိုစည်းရင်းနဲ့မှဝင်သွားပြီဆိုဝန်တာလည်းကောင်းတယ်။အဲ့လိုစည်းရင်းဝင်သွားတဲ့အတွက်ကြောင့်မလို့လူတွေပုံပြီးစိတ်ဝင်စားမယ်၊ tourist တွေပုံပြီးလာမယ်၊ပေါ်လာတဲ့ကမ္ဘာမြေပုံပုံကောင်းမယ်ပေါ့ဗျာ။အဲ့ဒါကြီးပဲရှိတယ်။နောက်ကိုယ့်ဘက်ကလည်းရှင်အောင်ဝင်နေသူရှင်အောင်ဝင်နေတဲ့ပြီးသားအောင်ထားပေးရမယ်။သွားပြီးတော့ဆင်းရဲတဲ့တုတ်တာတို့ဟိုမှာဖျားရွှေသင်္ကန်းကကြွသူစစ်ကတားတို့ဘာလို့တားတို့လုပ်ရင်တော့အဲ့ဒါဆိုရှင်ရဲနဲ့ပြန်ဖြစ်ခါနေမယ်။ဥပမာဂျာမနီပြည်တော်မဲဆက်ဆွန်နေမှာဒီသားတစ်ခုကိုသူတို့ပြောနေတဲ့တမတ်ထားပြီးပြီ။တမတ်ထားပြီးမှပြီးတော့ကောင်စီကနေပြီးတော့ပို့ထားပါအောင်ဆိုပြီးဒရားတစ်ခုသွားဆောင်လိုက်တယ်။အဲ့ဒီဒရားသွားဆောင်တဲ့ဒီချုပ်ကင်းကပြတ်သွားတယ်ဒီသူတို့တမတ်တဲ့အခွင့်အရေးပြန်ယူသိမ့်တယ်။အဲ့လာတို့တို့ညီအယူကောင်းချင်တာအချိန်ကြီးမဲ့2009ခုနှစ်မှာတော့ဆုံးပြီတို့တို့စီရင်နေနေပဲဖြစ်လိုက်တယ်
။ပကံဒေသလိုပဲမြန်မာနိုင်ငံမှာကမ္ဘာအမွေနှစ်စီရင်နေပါတဲ့နဲ့မြောက်ဦးဒေသရှိပေမဲ့စစ်မှန်ဖြစ်ပွားနေတာတွေရပ်ဖို့လိုတယ်လို့ဥက္ကမောင်စောကထောက်ပြပါတယ်
။အမှန်တကယ်မြောက်ဦးကိုလည်းရှင်းအောင်မင်းတော်ဝင်တင်တာပဲလေ။မြောက်ဦးကပြင်းဝနဲ့ဖြစ်ပြန်ဆိုတော့ပကံတဲ့နည်းနည်းလေးတော့နောက်ကျတယ်။ဒါပေမဲ့မြောက်ဦးမှလည်းရှင်းအောင်ဝင်တည်အများကြီးမြန်မာတို့ခုနေမကပါဘူးရခိုင်ပြည်မှာဝေသာကြီးတို့ကျောင်းစီကားတို့ဟုတ်လားတညဝရီတို့မျိုးဟောင်းနေရှိတာပဲအများကြီးတွေအဲ့လိုရှင်းအောင်အမွေနေဝင်သွားပြီဆိုကျွန်တော်ကွန်ဗင်းရှင်းနေရရောဟက်ကွန်ဗင်းရှင်းနေရရောစစ်မဲ့ဆုံးဆိုပြီးတတ်မှတ်တာလေအဲ့ဒါကိုအဲ့ဒီကျအဲ့လိုနေရာမျိုးမှာစစ်သွားခင်းလို့တော့မရဘူးလို့က
ကမ္ဘာအမွေနေ့စင်းတဲ့ထဲသွင်းတင့်မတင့်ဆုံးဖြတ်နိုင်ဖို့ ICOMOS အဖွဲ့ဝင်တွေဟာ2018စက်တင်ဘာလထဲမှာသတင်းတစ်ပတ်ကြာကြာရှင်းအောင်ပုဂံဒေသကိုတွားရောက်စစ်ဆေးခဲ့ပြီးUNESCO စီရင်ဝင်နိုင်ရေးအတွက်ထောက်ခံမှုပေးခဲ့ပါတယ်။အရှိတောင်အာဆဒေတာတွေကနိုင်ငံတစ်ခုစီမှာရှင်အောင်မွေနေ့နေရာအနည်းဆုံး15ခုအထိရှောက်ထားနိုင်တယ်လို့ UNESCO ကခွင့်ပြုထားပေမဲ့15နေရာပြည့်မီတဲ့နိုင်ငံအခုထိရှိမလာသေးပါဘူး။ကမ္ဘောဒီးယားနိုင်ငံကအန်ကော့ဝတ်ဘုရားကျောင်းကနာမည်ကြီးပြီးမြန်မာနိုင်ငံမှာတော့ပေတနိုဟန်လင်းတရီခိတရာမြို့ဟောင်းတွေပြီးရင်ပုဂံဒေတာဟာရှင်အောင်အမွေနေ့ဒေတာဖြစ်လာတော့မှာပါခင်ဗျာ။